ဒီကနေ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီပြောရေးဆိုခွင့်ရှိတဲ့သူတွေဆိုပြီးတော့ဟိုတာဝန်ပေးတဲ့စာဒီနေ့ထွက်ပါတယ်ဆိုတော့အခုဒီလိုမျိုးပေါ့တာဝန်တွေခွဲလိုက်တာအဓိကဘာကြောင့်ပါလဲရှင
်အဓိကကျွန်တော်တို့ယူကဝေကာလာမှာအလုပ်တွေတင်းညာလာတဲ့ခါမှာတနေ့အဲဒီမှာစုနေမယ်နေရာနည်းနည်းမှာစုနေမယ်ဆိုရင်မလုံနိုင်မှာစုလို့အလုံးကို delegate လုပ်ကြပါဟုတ်ကဲ့
ဆိုတော့တခုဒီလိုတာဝန်ခွဲလိုက်တာဟာအခုမဲဆွယ် COE နဲ့အောင်နိုင်ရေးကာလာအတွက်ပဲလားရှင်ဟိုတခြားချန်တဲ့အချိန်တွေအတွက်ပါအောင်မလားဟုတ်ကဲ့
ဒီလောလောဆယ်ဒီကာလအတွက်ပါပဲ
ဟုတ်ကဲ့ဒါပေမဲ့ဟိုတလောကပဲလေလွတ်တော်ကိုယ်စားလှယ်လောင်းတွေကိုတရားဝင်စည်းရင်းမထွက်သေးတဲ့အချိန်အတွင်းမှာသတင်းမီဒီယာတွေနဲ့အင်တာဗျူးမလုပ်ရဘူးအခုဆိုရင်လည်းဒီပါတီအတွင်းမှာပေါ့လေပြောဆိုဖို့နေရာတွေကိုကန့်တတ်လိုက်တာတွေဟာပါတီအတွင်းမှာပြောရေးဆိုခွင့်ရှိရာတွေကိုကန့်တတ်တယ်လွတ်လပ်စွာပြောဆိုခွင့်တွေကိုကန့်တတ်တယ်ဆိုရယ်ဝေဖန်ထောက်ပြချက်တွေရှိပါတယ်ဒီပေါ်မှာအငယ်ဥညာဝင်ဘာများပြောနိုင်မလဲရှင
်အဲ့ဒါမဟုတ်ပါဘူးယာဘာလို့လဲဆိုတော့ကျွန်တော်တို့ကအလုံးပိုလုံးနိုင်အောင်ပိုပြောနိုင်အောင်လို့လုပ်တဲ့အိက္ခပါအပြောဆိုနည်းတော့အောင်ကြိုးစားတဲ့သဘောကန့်တတ်ခြင်းတဲ့သဘောလုံးဝမရှိပါဘူ
းဟုတ်ကဲ့ဒါပေမဲ့ဟိုတလောကကိုယ်စားလှယ်လောင်းစီးရင်မထွက်သေးတဲ့အချိန်အတွင်းမှာသတင်းမီဒီယာနဲ့အင်တာဗျူးလုပ်တာဟိုပြောဆိုတာ
မလုပ်ရဘူးကိုယ်စားလှယ်လောင်းနေအတွက်ကိုယ်စားလှယ်လောင်းစီစစ်တာမလုပ်ရသေးတဲ့အခါအမှားရင်းသွားလို့ကိုယ်စားလှယ်လောင်းအရေးအတွက်ရှော့ကန်လိုက်ရမှာကျွန်တော်တို့စိုးရိမ်ပါတယ်အဲ့ဒါကြောင့်လို့က
စရင်ထွက်လာပြီဆိုရင်တော့ဒါမဲဆွယ်စည်းရုံးခွင့်ရှိမယ်ပေါ့နော်အဲ့ကဲ
ဟုတ်တယ်မဲဆွယ်စည်းရုံးမှာတွေ့ဆုံခွင့်လည်းရှိမယ်ဒါပေမဲ့ပါတီဆိုတော့ပါတီမူပေါင်းနေတာပေါ့
ဟုတ်ကဲ့ဒီနေ့ထုတ်ပြန်လိုက်တဲ့စီးနေမှာ NLD ရဲ့နိုင်ငံဦးတင်ဦးနဲ့ဥက္ကဋ္ဌတော်ဆန်းစုကြည်တို့ကဒီပါတီရဲ့ဟိုကြီးညာစာတမ်းတွေဟလာနိုင်ငံရေးမူဝါဒတွေနဲ့ဆက်လက်ပြီးတို့ပဲပြောမယ်ဆိုတော့ထဲရမှာပေါ့လေဟိုဥက္ကဋ္ဌတော်ဆန်းစုကြည်ကိုအင်တာဗျူးရဖို့ဆိုတာမီဒီယာတွေကလက်လန်းမမီတဲ့အနေအထားမျိုးတွေရှိပါတယ်ဆိုတော့ဒီပါတီရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့တခြားပြောမယ်လူမရှိတော့ဘူးလားရှင်
ခါဘယ်လိုလဲလောလောဆယ်တော့ဒီဟာပဲလို့အရင်လည်းပြုပြင်ပြီးမှာတော့ဒါလောလောဆယ်တော့ဒီမြောက်ပါပဲ
ဟုတ်ကဲ့အခု NLD ပါတီနဲ့ပတ်သက်လို့ကိုယ်စားလှယ်လောင်းတွေဒီမရွေးတဲ့ကိစ္စပေါ့နော်ပြီးတဲ့အခါကျတော့ဒီပါတီအတွင်းမှာလွတ်လပ်စွာပြောဆိုခွင့်တွေလည်းကန့်သက်ချုပ်ချယ်ရတဲ့ဆိုတဲ့ဟာမျိုးတွေလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်လို့အငယ်ဘာများပြောနိုင်မလဲရှင
်ချုပ်ချယ်တာတော့မရှိဘူးကန့်သက်မှုတော့ရှိပါတယ်ကျွန်တော်တို့ပါတီဥက္ကဋ္ဌကိုယ်စားလှယ်လောင်းတွေဆိုရင်တော်တော်များများကသိမကြသေးတဲ့ချိန်မှာပါတီဝင်ရတာလေအဲ့တော့ဒီပါတီရဲ့ဟူဝါဒတွေဘာညာတွေကိုသူတို့လည်းသိကျင်ရဲ့အုံးမယ်မဟုတ်ဘူးလေအဲ့ဒါကြောင့်အဲ့လိုလုပ်ပါတယ်နောက်ကျရင်တော့ဒီဥစ္စာကန့်သက်မှုကတော့တဖြည်းဖြည်းလျှော့သွားမှာပါထုတ်ချက်မှုတော့မရှိပါဘူး
ဟုတ်ကဲ့ NLD ပါတီအတွင်းမှာဟိုတလောကဖြုတ်ပြလိုက်တဲ့ကိစ္စတွေနဲ့ပတ်သက်လို့ရောတခါအောက်ခြေရပေါ့လေဟလာဟိုသူတို့အခြေအနေအမှန်ကိုတင်ပြခွင့်မရဘူးဒါဟာဘဟုချုပ်ကန့်မှုစနစ်ကြောင်းဆိုပြီးတော့လည်းပြောနေရရှိပါတယ်အင်္ဂဥညာဝင်ဘာများပြောနိုင်မလဲရှင
်သူတို့လုံးလုံးလုံးမျိုးတိချာမဖတ်ကြလို့ပါသူတို့လုံးလုံးလုံးမျိုးကသူတို့မှာအယူခံမှုအခွင့်အရေးတွေတိအယူခံမတင်မဲနဲ့ကန့်သက်တယ်လို့ပြောနေရင်တော့ဒါအသေးသေးသိမရှိဘူးလေနော်
ဟုတ်ကဲ့အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီပြည်ရင်းသတင်းမီဒီယာတွေကိုရွေးကောက်ပွဲမှာသတင်းယူတဲ့အခါမှာကန့်သတ်မှုတွေရှိနေပါတယ်ဥပမာဟိုနေမြေအလိုက်လူဦးရေကန့်သတ်တာဒါမှမဟုတ်ခံဝင်ချက်ထိုးတာဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒီရွေးကောက်ပွဲအပဟာလွတ်လပ်မှုရှိပါမလားဆိုတဲ့ဟလာထောက်ပြချက်တွေရှိလာပါတယ်ဒီအပေါ်မှာရော NLD ပါတီရဲ့သဘောထားနဲ့မူဝါဒဆိုဘယ်လိုပြောနိုင်မလဲရှင
်အဲလွတ်လပ်မှုလည်းမရှိဘူးညတရားမျှတမှုလည်းမရှိဘူးကျွန်တော်တို့ဒီလိုပဲမြင်တယ
်ဟုတ်ကဲ့ဒီကိစ္စအတွက် NLD ပါတီအနေနဲ့သတင်းသမားတွေဘက်ကဒီရွေးကောက်ပွဲကော်မရှင်ကိုပြောဖို့ဆွေးနွေးဖို့အစီအစဉ်ရှိမလားရှင
်အဲကျွန်တော်တို့အခွင့်အရေးပြောမှာပါဒါပေမဲ့ကာယကံရှင်ကလုံလောက်ဝီးရတော့ဟိုအရေးကြီးတာပါ
ဟုတ်ကဲ့အငယ်ဦးကျောင်းဝင်ကျေးဇူးအများကြီးတင်ပါတယ်ရှင်